ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးချီပွေလမ်းကွဲမှာတားဆီးခံထားရတဲ့လူမှုအခြေပြုမူရစေဝါတိုက်ဖွဲ့ရဲ့ဖြစ်အဖွဲ့ဟာကံပိုက်တီးမြို့နယ်အတွင်းကဘိန်းခင်းတွေကိုဖျက်ဆီးဖို့အတွက်မနေ့ဖန်မှဆက်လက်ထွက်ခွာဖို့ဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။လလောဆယ်လုံုံရွတ်တပ်ဖွဲ့တွေကတားဆီးထားတယ်လို့ဘိန်းခင်းရှင်တွေကလက်နက်ကင်ဟန့်တားဖို့ပြင်ဆင်ထားကြောင်းတင်းမာလာမဲ့အခြေအနေတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်လူမှုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့ပတ်ကြဆံအဖွဲ့ဝင်4000လောက်ဟာစတုံးချီဝေလမ်းခွဲမှာဒီလ16ရက်နေ့ကလေးကရဲနဲ့စစ်တပ်ကတားဆီးထားတာဖြစ်ပါတယ်။တင်းင်းကလေးနေကလူအား1000လောက်လာရောက်စုဝေးပြီးလုပ်ငန်းအောင်မြင်ဖို့ဝတ်ပြုစုတောင်းပြီးတဲ့နောက်မှာဒီကနေ့မှာတော့ဘင်းချင်းတွေဖျက်ဆီးဖို့အတွက်ဆက်လက်ထွက်ခွာဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီအခြေအနေကိုကချင်လူမှုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့ရဲ့အကြံပေးအဖွဲ့ဝင်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ကအထွေထွေတွေ့ရမှုဒေါက်တာကလတ်ဆမ်ဆုံကအခုလိုပြောပါတယ
်ကျွန်တော်တို့ကအဲ့ဒါကိုဆက်ဆိုင်လဲလဲကျွန်တော်တို့တော်တော်ညှိနှိုင်းတယ်ဒါပေမဲ့ထူးခြားမှုတရားတော့မရှိဘူးကျွန်တော်တို့လူတွေကလည်းအခုဘာလို့ရှိပြီဆိုတော့ဟိုပြင်းမာလာပြီသူတို့ပြောတဲ့အကြောင်းအရာတွေကလည်းကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ဟိုဒီလိုပြည်ပင်သားရှိမှုကိုတော့ကျွန်တော်တို့ကနားမလည်နိုင်ဘူးအဲ့ဒါကြောင့်မလို့ကျွန်တော်အားလုံးကဒီလူထုအခြေပြုမူရစေဝါကလက်ဖြင့်ကျွန်တော်တို့ရောက်နိုင်တဲ့အချိန်ရောက်အောင်တွားပြီးမှဟုတ်လုံငန်းဆောက်ဖို့အားလုံးဆုံးဖြတ်ထားပါတယ်အဲသူတို့ကိုကျွန်တော်တောင်းဆိုမယ်အစာလေးရေးထားတယ်အချောင်းကြိုက်မှကျွန်တော်တော့မှဖြစ်ပါတယ
်ပြီးခဲ့တဲ့ရက်တွေကတော့ကမ်ပိုက်တီးနယ်ဘက်ကဘင်းကင်းရှင်တွေဟာတနတ်ဒုတ်ဒါစတဲ့လက်နက်တွေကင်ဆောင်ပြီးလူအင်အား200လောက်နဲ့လမ်းကြီးမှာစောင့်ဆိုင်းနေတယ်လို့သတင်းထွက်ပေါ်ခဲ့တာကြောင့်လုံချိုရေးတပ်ဖွဲ့တွေကမူရစ်တိုက်ဖြည့်ရေးအဖွဲ့တွေကိုဒီလ16ရက်နေ့မှာဆက်လက်မသွားဖို့တားဆီးခဲ့တာဖြစ်ပါတယ်ဒီလိုတားဆီးရတဲ့ပတ်သက်ပြီးပြည်내ရဲမှူးကြီးချုပ်ဦးကတစ်ဖက်ကရန်ပြူတိုက်ခိုက်နိုင်တာကြောင့်တားဆီးရတာဖြစ်ကြောင်းနဲ့အရင်ကလည်းတနိုင်းမျိုးနယ်မှာ2ကြိမ်ဝိုင်းမော်မျိုးနယ်အတွင်းမှာ3ကြိမ်ဘင်းကင်းဖြစ်စည်းသူတွေတိုက်ခိုက်ခံခဲ့ရကြောင်းဒီလ18ရက်နေ့ကမြစ်ကြီးနားမျိုးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒေါက်တာကလတ်ဆမ်ဆုံကတော့တွေးထွက်တန်ယုံမှုတွေမဖြစ်အောင်ထိန်းသိမ်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ်
ကျွတ်တယ်ယုံမဖြစ်အောင်လို့ကျွန်တော်တို့ဘာသာရေးအဖွဲ့စီအလုံးကနေထိန်းချောင်းသွားမှာဖြစ်ပါတယ်။ဒါကနိုင်ငံရေးနဲ့မဟုတ်ဘူး။ဘာမှနိုင်ငံရေးပြောကလည်းမရှိဘူး။ကျွန်တော်လူထုရဲ့လှုပ်ရှားမှုဘင်းကင်းကိုကျွန်တော်ဖြစ်တာပဲ။ဟိုဒါဟာကောမြတ်ရဲ့လုပ်ငန်းဆိုတာကျွန်တော်အလုံးအတိအမြင်နဲ့လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကပြောမယ်၊သွားမယ်။ဟိုဘယ်လောက်ဖြစ်လို့ပြည်ပြင်မလဲဆိုတာတော့ကျွန်တော်ဟိုလက်တွေ့တော့မှပဲသိရမှာပေါ့။
ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကတော့တိုက်ခိုက်တာတွေမဖြစ်အောင်အာဏာပိုင်တွေဘက်ကနှစ်ဖက်စလုံးကိုညှိနှိုင်းပြီးဆောင်ရွက်တင်တယ်လို့ပြောပါတယ
်။အပေါင်းဆုံးကကျွန်တော်မြင်လာတာဒီအာဏာပိုင်တွေအနေနဲ့ပေါ့။အခုဒီမွေးစေဝန်ဒီအဖွဲ့ဆွဲတော်ဆောင်တင်နေရောဒီဘေးင်းတောင်တူဒီဘက်ကဒီသာဝန်ရှိသူတွေရောညှိနှိုင်းပေးလို့မှအဆင်ပြေအောင်လုပ်ပေးမယ်ဆိုရှင်တော့အပေါင်းဆုံးပါ။ဒီအဖွဲ့တရားလို့ဆက်သွားဖို့တကယ်ကြီးဖြစ်နေတာ။အဲ့ဒါလို့ရှိနေဒီမှာလည်းပြတ်တာပေါ်နေတယ်ဒီလိုရှိဆက်သွားလို့ရအောင်ပါလေပြတ်တာပေါ်နေတယ်ဆက်တာအင်းသာသူရင်းစရာကောင်းလားရင်းလေးစရာကောင်းပါလေ
ကချင်ပြည်နယ်ကမူရစ်တိုက်ဖြည့်ရေးအဖွဲ့တွေဟာဒီနေ့ဘင်းဆိုင်ရာဒီမှာကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးဟူကောင်းတောင်ကြားဒေသကဘင်းကင်းဧက8000လောက်ကိုဖျက်ဆီးခဲ့ပြီလို့လည်းသတင်းထုတ်ပြန်ထားပါတယ်လက်ရှိကချင်လူမှုအခြေပြုမူရစ်တိုက်ဖြည့်ရေးအဖွဲ့တွေတွားရောက်မဲ့ကမ်ပိုက်တီဒေသဟာဥစကုံတင်းခေါင်းဆောင်နဲ့ NDAK ခေါ်အပြည့်ရကချင်ဒီမိုကရေစီတပ်ဖွဲ့ကနေအသွင်ပြောင်းထားတဲ့နေကြာဆောင်တက်တဲ့ပြည်သူစစ်အဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကာလကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီတချို့ကိုသူတို့နယ်မြေကိုမလာရောက်ဖို့ပိတ်ပင်တာတွေရှိခဲ့ဘူးပါတဲ့။